နိုဝင်ဘာလ15ရက်ကျတပတင်းနေ့မှာလိလသွားမယ့်ဥပုသ္စာပြေတင်ငင်းဆိုင်ခေါင်းစဉ်ကတော့ဖြစ်ရှင်းရခက်သောပြဿနာဖြစ်ပါတယ်။အန်တီအုံမြို့မှာဖြစ်ပေါ်နေတဲ့ဖြစ်ရှင်းရခက်တဲ့ပြဿနာကိုကိုယ်စလဲတွေဆစ်လုပ်ပြီးတော့ယေရုရှလင်မြို့မှာရှိတဲ့အသင်းတော်အကြီးအကဲတွေကိုအကောင်းဆုံးအဖြေရှာဆုံးဖြတ်စေပါတယ်။အသင်းတော်ရဲ့ခေါင်းဆောင်တွေနဲ့တမန်တော်တွေကိုနိုင်အတော်ကြကြဆွေးနွေးတိုင်ပင်ကြပါတယ်။ယာကုပ်သခင်ခရစ်တော်ရဲ့ညီတွေနဲ့လူလူကြီးရဲ့အကြီးအကဲခေါင်းဆောင်တွေလည်းပါဝင်ဆွေးနွေးကြပါတယ်။နောက်ဆုံးမှာဖလမျိုးလှုပ်ဆောင်မှုဆုံးဖြတ်ကြပါတယ်။အတိုင်ပင်ခံအစည်းအဝေးရဲ့ပြတ်သားတဲ့ဆုံးဖြတ်ချက်ကတော့တပါးမျိုးသားတွေဟာဂျူးလူမျိုးတွေရဲ့ဝန်ကြီးအထုံးအဖွဲ့တွေကိုခံယူဖို့မလိုဘဲပြောင်းလဲလာနိုင်ခွင့်ရှိပါတယ်။အရေးပြလှီးဖို့မလိုဘဲခရစ်ယာန်ဖြစ်လာနိုင်တယ်လို့ဆုံးဖြတ်ကြပါတယ်။အာမုတ်နာဂရိကျန်ခန်းကြီးကိုငွေ17နဲ့7နဲ့ယေရမိနာဂရိကျန်ခန်းကြီး7ငွေ14ကနေ16ကိုဖတ်ရှုပါဓမ္မဟောင်းခေတ်ပြောဖက်တွေဟာဣတိယေလနိုင်ငံနဲ့အိန္ဒိချင်းတွေပေါ်ဗလမျိုးသောကြိုတင်ဟောကြားခြင်းတွေရှိခဲ့တယ်လဲဆိုတာကိုကြည့်ကြပါစို့။ကြံကျွင်းရစ်သောအေဒုံမျိုးသားမှဆ၍ငါဤနာမဖြင့်သမုတ်သောတပါးမျိုးသားအပေါင်းတို့ကိုတင်းယူစေခြင်းကလဲလျက်ရှိသောဒါဝိဒ်ဤတဲကိုထူကာလ၌ငါစောက်တည်ပြန်မည်။အကွဲရများကိုဆစ်ဆက်မည်။ပြုပြက်ရများကိုလည်းပြုပြင်ပြီးလင်ထိုတဲကိုရှေးကာလ၌ရှိသကဲ့သို့မတ်စေပြန်မည်ဟုဤအမှုအရာကိုစီရင်တော်မူသောထထဖြား၏ဗျာဒိတ်တော်ရှိ၏ထထဖြားမိတ်တော်မူသည်ကငါပေးသနာ၍ငါဤလူဣတိလအမျိုးပိုင်ထိုက်သောအမွေကိုထိခိုက်သောငါဤအင်းဤချင်းဆိုးပေါင်းတို့ကိုသူတို့ပြည်ထဲကငါနှုတ်မည်သူတို့အထက်ကလည်းယူဒအမျိုးကိုငါနှုတ်မည်နှုတ်ပြီးမှတဖန်ငါသနာ၍အသီးသီးတို့ကိုမိမိတို့ပိုင်ထိုက်သောမြေမိမိတို့နေရင်းပြည်သို့ငါပြန်ပို့မည်ဗလာဖျားကိုတိုင်တဲ၍ကျင်းစုစေခြင်းကသူတို့သည်ငါ၏လူမျိုးကိုတွင်တင်ဘူးသည်နည်းတူထထဖျားအသက်ရှင်တော်မူသည်ဟုငါ၏နာမကိုတိုင်တဲ၍ကျင်းစုခြင်းကငါလူမျိုး၏ဘာသာဒလိကိုစူးစား၍သင်လင်ငါ၏လူမျိုးအထက်၌သူတို့ကိုငါတည်စေမည်ဆိုပြီးတော့ဖော်ပြထားပါသည်။ရှင်ယာကုတ်ဟာအာမုတ်အခန်းကြီး၉ကိုအခြေပြုပြီးတွင်တင်ချိန်မှာကျွန်တော်တို့အနေနဲ့လည်းပဲအခြားသောဓမ္မဟောင်းခေတ်ပြောဖက်တွေဟောကြားထားတဲ့ကယ်တင်ခြင်းသတင်းကိုမြင်တွေ့နိုင်ပါသည်။ကဘာတဝမ်းမှာရှိတဲ့လူတွေအားလုံးရဲ့ကယ်တင်ခြင်းအတွက်ဣသေလလူမျိုးတွေတသက်ခံမှုဖြစ်တဲ့အကြောင်းသိရပါတယ်။ဖျားသခင်ဟာအာဗြဟံကိုခေါ်တော်မူခြင်းမှာလူမျိုးတကာအတွက်ကောင်းကြီးရရှိဖို့အာဗြဟံနဲ့သူ့ရဲ့သားစဉ်မျိုးဆက်တွေကိုကောင်းကြီးချပေးတော်မူပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြမှုရှင်ပေတရုရဲ့အမှုတော်ဆောင်မှုဘနဘနဲ့ရှင်ဘောလူတို့ရဲ့တပါးမျိုးသားတွေကြားမှာသာသနာပြုခြင်းတွေဟာတပါးမျိုးသားများစွာကိုပြောင်းလဲစေခဲ့တဲ့အကြောင်းညှင်းဆိုလို့မရပါဘူး။အဲ့ဒီတသက်ပြုချက်တွေကိုမြင်တွေ့ရတဲ့ယေရုရှလင်မြို့ကခေါင်းဆောင်တွေဟာဓမ္မဟောင်းကျမ်းကပြောဖက်ပြုစကားတွေပြည့်စုံလာတဲ့အကြောင်းကိုဝန်ခံလာကြပါတယ်။ဖျားရှင်ကနေဣသေလလူမျိုးကိုပေးထားတဲ့ပြညတ်ချက်တွေဟာတပါးမျိုးသားတွေရဲ့ရှေ့မှာမျက်ဝါးထင်ထင်ပေါ်လွင်ပြီးသားဖြစ်ပါတယ်။ရှင်ယာကုပ်အနေနဲ့လည်းပဲအဲ့ဒီပြညတ်ကိုယူပြီးတော့မိမိရဲ့ဆုံးဖြတ်ချက်ကိုပြုခဲ့ပါတယ်။လူတိုင်းရဲ့အသိစိတ်ကတော့ဖျားသခင်ကတပါးမျိုးသားတွေကိုခေါ်တော်မူပြီးတော့မိမိရဲ့လူမျိုးထဲကိုတွင်းတော်မူပြီးကယ်တင်ခြင်းကိုပေးတယ်လို့သဘောထားကြပါတယ်။တန်ရှင်သောဝိညာဉ်တော်ဟာသူတို့တွေကိုလမ်းပြပို့ဆောင်တော်မူပြီးတော့မသိရှိခဲ့ဘူးတဲ့အမှန်တရားကိုနှုတ်ကပတ်တော်ကနေဖော်ပြပြီးတော့နက်နဲစွာနားလည်လာစေပါတယ်။တမန်တော်ဝတ္ထုခန်းကြီး15ငယ်30အနေ35ဟာအန်တီယုတ်အသင်းသားတွေရဲ့ယေရုရှလင်ကောင်စီရဲ့ဆုံးဖြတ်ချက်အပေါ်တုတ်ပြန်ချက်သဘောထားကိုဖော်ပြထားပါတယ်။တမန်တော်ဝတ္ထုခန်းကြီး15ငယ်31မှာမှားစာကိုဖျက်ရွတ်တော်အခါထိုသက်တာချင်း၏အကြောင်းကြောင့်ဝမ်းမြောက်ခြင်းသို့ရောက်ကြ၏ဆိုပြီးတော့တွေ့ရပါတယ်။တမန်တော်ဝတ္ထုမှာဂနဦးအသင်းတော်ရဲ့ကြီးမားတဲ့ပုံမမအင်အားကိုမြင်တွေ့ရပါတယ်။နှုတ်ကပတ်တော်ကိုနာခံတဲ့ချစ်ချင်းမေတ္တာသဘောထားရှိတဲ့စီလုံးနဲ့ကိုးစားယုံကြည်တဲ့အတွက်ကြောင့်ကြီးမားတဲ့ဖြစ်ရှင်ရခဲ့တဲ့ပြဿနာတွေကိုတန်ရှင်းသောဝိညာဉ်တော်လမ်းပြမှုကိုခံယူပြီးတော့စီလုံးမှုကိုခိုင်မြဲစေနိုင်ခဲ့တဲ့ဆိုတာကိုတွေ့ရပါတယ်။တခြားသူတွေရဲ့ပြောသမျှကိုနားထောင်နေုံတက်တက်မဟုတ်ဘဲနဲ့ဝေဖန်သုံးသပ်ဖို့မှန်နေမှားတယ်ဆိုတာကိုကျွန်တော်တို့နှုတ်ကပတ်တော်တမန်ကျမ်းစာအဖြစ်ဆုံးဖြတ်ကြဖို့ကျွန်တော်တို့မှာတာဝန်ရှိပါတယ်ဆိုပြီးတော့ကြာသပတေးနေ့ဥပုသ္စာပြေသင်ခန်းစာကဖော်ပြထားပါတယ်